မြန်မာနိုင်ငံမှာဝက်ကိုစီးပွားရေးနဲ့စားသောက်ရေးအတွက်သာအသုံးပြုနေတဲ့အချိန်မှာနိုင်ငံသားကဒီတိရစ္ဆာန်ကိုတခြားနီလန်းအစ်စ်တွေနဲ့အသုံးပြုနေပါတယ်။လူတွေအရင်နေ့ဆုံးအသုံးပြုမှုကတော့ဝက်အရည်ပြားကိုသေလိုင်းနာဖြင့်လက်ကန်ရိတ်တွေအထွန်းမှာအသုံးပြုတာပါ။လူတွေသိမသိသေးတာကတော့ကဘာတော်ရှိသိပ္ပံပညာရှင်များကဝက်ကိုဆေးဘက်ဆိုင်ရာရည်ရွယ်ချက်အများနဲ့အသုံးပြုနေတာပါ။ဂျာမနီနိုင်ငံမှာမျိုးရိုးဗီဇာပြည့်ပြင်ထားတဲ့ဝက်ကိုတိရစ္ဆာန်မှလူတို့နှလုံးသားအစာထိုးကုသခြင်းပြုလုပ်နိုင်အောင်စူးစမ်းသုတေသနလုပ်နေပါတယ်။ခုလိုတိရစ္ဆာန်မှလူတို့နှလုံးသားအစားထိုးတဲ့ဤပညာအသုံးပြုတာဟာပထမဆုံးအကြိမ်မဟုတ်ပါဘူး။အရင်တုန်းကလည်းသိပ္ပံပညာရှင်တွေဒီဤပညာကိုအသုံးပြုပြီးယောဂကုသခဲ့ပါတယ်။ဒီလိုတိရစ္ဆာန်မှလူတို့အင်္ဂါအစိပ်ပိုင်းအစားထိုးကုသမှုလုပ်တဲ့အခါမှာအခက်အခဲတွေအများကြီးရှိပါတယ်။ဒါတွေကခန္ဓာကိုယ်ကငြင်းပယ်ခြင်း၊ယောဂကုသမှုနဲ့အကြောင်းအရာအမျိုးမျိုးကြောင့်တိရစ္ဆာန်မှလူတို့အင်္ဂါအစိပ်ပိုင်းအစားထိုးကုသတာဟာအောင်မြင်နှုန်းနည်းပါပါတယ်။2022ခုနှစ်ဇန်နဝါရီလတုန်းက University of Maryland ဆေးကျောင်းမှာမျိုးရိုးဗီဇာပြုပြင်ထားတဲ့ဝက်နှလုံးသားကိုပထမဆုံးလက်ခံရရှိသူတူကမလှမှာတည်ဆုံးသွားပါတယ်။ဘာကြောင့်လဲလို့ဆရာဝန်တွေကတော့အခုတတိမပြောသေးပါဘူး။အသက်50ခန့်နှစ်အရွယ်ဒေးဗစ်ဘန်နေရရှိခဲ့တဲ့နှလုံးသားဟာမျိုးရိုးဗီဇာဆင်းနေရာမှာပြုပြင်ထားပါတယ်။ဂျာမနီနိုင်ငံမှာစူးစမ်းနေတဲ့နီလန်းကတော့ပိုလွယ်ကူနိုင်အောင်မျိုးရိုးဗီဇာကို9နေရာမှာပဲပြုပြင်ထားတဲ့နည်းပညာအသစ်တစ်ခုပါ။ Professor Edgar Wolf ကတော့ဂျာမနီနိုင်ငံမှာရှိတဲ့ Munich တက္ကသိုလ်ရဲ့molecular တိရစ္ဆာန်မျိုးပွားရင်းနဲ့ဇီဝနည်းပညာဌာနမှုပါသူအမေရိကန်မှာဒေးဗစ်ဘန်နဲ့ကုသတဲ့နည်းပညာဟာမျိုးရိုးဗီဇာဆင်းနေရာမှာပြုပြင်ထားတာကြောင့်ရှုပ်ထွေးမှုတွေလွန်ပြီးတော့မအောင်မြင်တာတော့ယုံကြည်ပါတယ
် we machen wir das wir müssen da
ကျွန်တော်တို့လုပ်တာကတော့ဝက်များမှာတစ်ဆင့်လူတွေစီတို့အင်္ဂါများအစားထိုးတဲ့အခါမှာလူခန္ဓာကိုညှိမှန်ခြင်းမရှိအောင်မျိုးရိုးဗီဇာပြုပြင်ခြင်းနည်းပညာတွေကိုလေ့လာတာပါကျွန်တော်တို့လုပ်တဲ့နည်းကဘာတွေကွာလဲဆိုတော့ဝက်နှလုံးသားမှာရှိတဲ့မျိုးရိုးဗီဇာ၃မျိုးကိုသာထုတ်ဖယ်ပြီးတော့မှလူမျိုးရိုးဗီဇာအနည်းဆုံးနှစ်ခုပဲထည့်ပါတယ်ဒီလိုလုပ်ပြီးတော့မှရက်114ရက်ကနေ116ရက်နေအထွန်းမှာမျိုးရိုးဗီဇာပြုပြင်ထားတဲ့ဝက်ကိုတဘာဝနီးနဲ့မွေးပွားပါတယ်ဒီနီးပညာကို2025ခုနှစ်မှာအစင်တင်ဖြစ်အောင်အကောင့်တွေဖော်ရင်ရည်မှန်းထားတယ်လို့ Professor Edgar Wolf ကပြောပါတယ်ကိုတွင်းအင်္ဂါချိုးရင်းသူတွေတွက်ပါမှာကဒီနီးပညာအောင်မြင်ခဲ့ရင်လူပေါင်းများစွာရဲ့အသက်ကိုကယ်တင်နိုင်ပါတယ်ဒါပေမဲ့ဒီနီးပညာကိုစတင်တဲ့သူတွေနဲ့တိရစ္ဆာန်အခွင့်အရေးအဖွဲ့တွေကတော့ဒီလှုပ်ဆောင်ချက်တွေကိုသိခါမဲ့တယ်လို့ထင်ပါတယ်မြူနစ်မှာရှိတဲ့တိရစ္ဆာန်သက်သာချောင်ချွေးရေးအသင်းကပြောရေးဆိုရင်းရှိသူခရစ်စတီနာဘတ်စ်ထိုးကတော
့
အစ်စ်များစွာကြီးရှုရမယ်အလွန်ရှုပ်ထွေးတဲ့ပြဿနာအရာတစ်ခုဖြစ်ပါတယ်သို့တော့တိရစ္ဆာန်ကာကွယ်ဆောင်ရှောက်ရေးအသင်းအနေဖြင့်ဒီအကျင့်ဝတ်ဟာအလွန်မေးခွန်းထုတ်ဖွယ်စရာရှိပြီးတရားမမျှတဘူးလို့ယူဆပါတယ
်
လက်ရှိမှာတော့ဒီနီးပညာအစားပိုင်းပဲရှိသေးတာကြောင့်လူတွေသိမသိသေးပါဘူး။ဒါပေမဲ့အနာဂတ်မှာဒီနီးပညာပုံမအသုံးပြုလာတဲ့အခါမှာပြဿနာတွေလည်းအများကြီးပုံမကြီးမားလာနိုင်ပါတယ်။